ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်300စလုံးမှာပြဋ္ဌာန်းဖို့ကြံနေသေးတယ်ဥပဒေ66ခုကြံနေသေးတယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေညံပူးပေါင်းကော်မတီကသိရပါတယ်ပြည်သူ့လွှတ်တော်ဘက်ကဆွေးနွေးဖို့ကြံနေသေးတဲ့ဥပဒေတွေရှိတယ်လို့အမျိုးသားလွှတ်တော်ထဲမှာလည်းဆွေးနွေးဖို့ကြံနေသေးတဲ့ဥပဒေတွေရှိနေပါတယ်လွှတ်တော်နှစ်ရက်ပေါင်းသဘောထားကွဲလွဲနေလို့မပြဋ္ဌာန်းနိုင်သေးတဲ့ဥပဒေတွေဟာလည်းပြည်ထောင်စုလွှတ်တော်မှာဆွေးနွေးဖို့ကြံနေသေးတယ်လို့ဥပဒေချံပူးပေါင်းကော်မတီကသိရပါတယ်ရွက်ကော်ဝဲပြည်လို့အနိုင်ရတဲ့ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလည်းအစိုးရအသည့်ဖွဲ့စည်းနိုင်နေပြီဖြစ်ပါတယ်အစိုးရအသည့်လက်ထက်မှာအသုံးပြုနိုင်ဖို့အတွက်လက်ရှိလွှတ်တော်ထဲမှာဆွေးနွေးနေတဲ့အခြေခံပညာဥပဒေနည်းပညာအသက်မိုးဝမ်းကြောင်းဥပဒေစိုက်ပျိုးရေးအတွက်သက်ဆိုင်မဲ့ပိုးသက်ဆေးဥပဒေငွေစုပန်ပြင်ဆင်တဲ့ဥပဒေအာမခံလုပ်ငန်းကိုပြင်ဆင်တဲ့ဥပဒေတွေကိုတော့အခုတော်တော်အစည်းအဝေးတွေထဲမှာပြဋ္ဌာန်းနိုင်လိမ့်မယ်လို့တော်တော်ကိုယ်စားလှယ်တွေကပြောပါတယ်အစိုးရတဲ့အတွက်အရေးတကြီးလိုအပ်မဲ့ဥပဒေတစ်ခုအနေနဲ့နိုင်ငံသားနဲ့နိုင်ငံသားယင်းနှိမ့်နှံမှုဥပဒေကိုအခုလွှတ်တော်တက်တန်းအတွင်းမှာပြဋ္ဌာန်းနိုင်လိမ့်မယ်လို့ပြည်သူ့လွှတ်တော်ဥပဒေချံကော်မတီဝင်တဦးဖြစ်တဲ့ဦးပရှိန်ကပြောပါတယ
်နိုင်ငံသားယင်းနှိမ့်နှံမှုရဲ့နိုင်ငံသားယင်းနှိမ့်နှံမှုရဲ့ဒီဥပဒေပြင်ဆင်ချက်တွေကတော့ပြည်သူ့လွှတ်တော်တက်တုံးရင်းနှောင်းစည်းဝေးမှာပြောင်းလို့ပြေးရမယ်ဥပဒေကိုအဲဒါတွေကဟိုမလွဲမသွေလောလောဆယ်လောက်ပို့လို့ရဲ့ဥပဒေကတော့ပြောင်းလို့ပြေးရပါပေါ့ဟိုအရေးတကြီးမလိုအပ်တဲ့ဥပဒေကြီးကတော့စီးနေပြီးတော့တူလတန်းလာကြံခဲ့ကြပါပေါ့ဒါကလောလောဆယ်ကိုဆောင်ရွက်ဖို့လိုတဲ့အတွက်ကြောင့်ဒါကိုပြောင်းလို့ပြေးပေါ့ဆိုတော့ဟိုအစိုးရတက်တယ်လားဖို့ဆိုတာကြားအောင်မယ်လေလွတ်တော်ကိုယ်စားလှယ်တော့မှ2လလောက်ရှိတယ်နောက်အစိုးရကနောက်ထပ်4လလောက်ကြံသေးတယ်ဆိုတော့အစိုးရတက်တယ်မလားခင်လုံငန်းမြေပြင်အလုပ်လုပ်ဖို့လိုတဲ့အတွက်ကြောင့်ဥပဒေကြီးကကြားထမ်းပြဖို့လိုတာပေါ့ပြေပြေပြန်းနာလောက်ရမယ်ဟာကြတော့မကြည့်နိုင်ဘူးပေါ့
အခုလွှတ်တော်တက်တန်းဟာ2016ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။နှစ်လတာနီးပါးလောက်ပဲရှိတော့တာမို့ဥပဒေပေါင်း66ခုစလုံးကိုဆွေးနွေးအတည်ပြုပြဋ္ဌာန်းနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။မနေ့ကပြန်လည်စတင်တဲ့လွှတ်တော်အစည်းအဝေးကစပြီးဥပဒေချမ်းတွေကိုလွှတ်တော်နှစ်ရက်စလုံးမှာလည်းစတင်ဆွေးနွေးနေကြပါတယ်။ဥပဒေချမ်းပူးပေါင်းကော်မတီအနေနဲ့ပြဋ္ဌာန်းပေးရမယ့်ဥပဒေတိုင်းကိုအရေးအသွေးရှိတဲ့ဥပဒေမျိုးဖြစ်အောင်လို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါတယ်
။နှစ်လပေါ့နှစ်လတော့မပြည့်ပါဘူး။ဒီအချိန်ကာလမှာဒီ66ခုလုံးကိုပြဋ္ဌာန်းနိုင်ဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ပါဘူး။ကျွန်တော်တို့ကတော့ဘယ်လိုစီစဉ်နဲ့သွားမလဲဆိုတော့လူရိုးလှုပ်စင်ဥပဒေချမ်းကိုစီစဉ်မယ်။အလားဥပဒေချမ်းကော်မတီအချိန်ကာလတင်သွင်းမယ်။အဲ့ဒီပုံပေါ်မှာတခါလွှတ်တော်ကိုယ်စားလှယ်ကအညီအစင်ပေးမယ်ဝင်ရောက်ဆွေးနွေးမယ်ပေါ့။ပြီးရင်ဆွေးနွေးတဲ့လွှတ်တော်ကိုယ်စားလှယ်နဲ့ပြန်ပြီးကြားနာမယ်။အဲ့လိုပဲကျွန်တော်တို့ဆောင်ရွက်သွားမှာပါဘလို့ပြီးပြမယ်ဆိုတာတော့ကျွန်တော်တို့မပြောင်းပန်းနိုင်ပါဘူး။နောက်ဒီနောက်ဆုံးလွှတ်တော်အစည်းအဝေးကအရေးအကြီးဆုံးကတော့ဒီ budget ရဲ့ဖြည့်ဆွက်ရမှုဝင်ပေါ့နော် RE ပေါ့ဒီဟာကိုလည်းအဓိကထားပြီးတော့လှုပ်ဆောင်အောင်မယ်။အဓိကကျွန်တော်တို့ဥတီတာကတော့ဉာဏ်ကောင်းတတ်တာမဖြစ်နိုင်ဘူးလေ။အဲ့တော့ကျွန်တော်တို့ကတော့ဥပဒေကိုဥပဒေတိုင်းကိုသူ့ quality နဲ့သူရှိအောင်လို့ဆောင်ရွက်သွားမယ်။အဲ့အတွက်ကြောင့်မလို့အချိန်ကတော့ဒါအလုံးတည်ပြီးသားပဲအချိန်ကနေနေဘယ်နှခုပြီးလာမလဲဆိုတာတော့မပြောတတ်ဘူးပေါ့နော်။ကြံခဲ့မှာတွေလည်းရှိပါသေးတယ်
။အခုလွတ်တော်တတန်းအတွင်းမှာမပြီးသေးတဲ့ဥပဒေတွေကိုရှေ့လာမယ်လွတ်တော်တတန်းအတွင်းမှာဆက်လက်လှုပ်ဆောင်သွားရမှာဖြစ်တယ်လို့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဥဖုံးမြင့်အောင်ကပြောပါတယ
်။ဒီနေ့ဆိုရင်လည်းဥပဒေတော်များများလုတ်ပြတယ်ပေါ့နော်။အခုလုတ်တဲ့ဥပဒေကတက်ဆိုင်ဝန်ကြီးဌာနတွေကခေတ်စနစ်နဲ့ကြောညောဥပမာဒါဒီ1930 40 50ပေါ့ဗျာ။ကျန်တဲ့ဝိဇ္ဇာကျွန်တော်ဆွေးနွေးမပြီးတဲ့ဥပဒေကို1949လို့ပါတော့အဲလုံခွဲတဲ့နေပေါင်းများစွာအားနဲ့ပြီးတော့ဟိုပြန်ထည့်ခဲ့တဲ့ဥပဒေကိုခေတ်စနစ်နဲ့လုပ်ယူဆိုပြီးတက်ဆိုင်ဝန်ကြီးဌာနတွေကပြင်လာပဲအဲ့ဒါကြီးပဲကြာမှာတော့လေလူ့ပညာရေးဥပဒေတို့ဟိုခြေခံဥပဒေပြင်ဆင်ဒါလည်းပြီးပြီဗျာ။နောက်ပြီးတော့ဒီအားနဲ့ပတ်သက်လို့မပြီးရင်ပါဖြစ်လို့မပြီးလည်းဒီအဆိုးကပြောမှုပဲဗျာ။ဒီဥပဒေကလည်းချိန်ကာလရဲ့လိုအပ်ချက်ရှိတဲ့အတွက်နောက်လွတ်တော်နောက်ဆိုးကဆက်လို့မှာပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကလွတ်တော်သဏ္ဍာန်ဇန်နဝါရီလတိရှိတယ်။ဒီဥစ္စာမပြီးပဲမပြီးတဲ့ဘာကြည့်ဗျာ။မပြီးလို့ရှိရင်ကျွန်တော်တို့ခင်မှာမပြီးတဲ့အကြောင်းလေကျအခုကများအသိဘာကြောင့်မပြီးလဲဆိုတာမျိုးလည်းသိနေတာဟုတ်ဘူးဒီနေ့ဆိုလို့ရှိရင်ဥပဒေတစ်ခုပါဆိုလို့ရှိရင်သူသက်သက်ဝိညာဉ်နာတင်ပြရမယ်ဒီဥပဒေကြောင့်ကော်မတီလက်မခံဘူးဒီဥပဒေဗျာဆိုတော့ဒီကိစ္စဟိုပို့ပြီးကျေကျေလေးဆွေးနွေးရမယ်ဆိုတော့မျိုးလည်းပယ်ချလိုက်တာလည်းရှိတာဟုတ
်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တဲ့အကျဉ်းထောင်ဥပဒေကတော့နည်းနည်းတဲ့ဥပဒေတစ်ခုဖြစ်ပြီးအချိန်ယူဆွေးနွေးရမယ်ဥပဒေတရက်ဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်အများစုကပြောကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အများစုပါဝင်မဲ့နောက်လွှတ်တော်တက်တန်းမှာနိုင်ငံရေးအကျဉ်းသားအရေးနဲ့ပါသက်ဆိုင်မဲ့အကျဉ်းထောင်ဥပဒေကိုအတည်ပြုပြဋ္ဌာန်းနိုင်လိမ့်မယ်လို့လွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ